စင်းတို့ကိုချက်ပြားအရွယ်ရှိတဲ့ဝက်စစ်ပိတ်တုံးနဲ့ချလိုက်တာဘလို့တောင်နာလိုက်တဲ့နာဆိုတာကျွန်မလုံးဝတသက်မမေ့လေလေးရောက်တော့ချတာကိုချိန်လုံးတို့ဘာလို့လဲကျွန်မကိုရိုက်တယ်ပြီးတော့နံပါတ်လည်းကျင်းတယ်ကျွန်မဆန္ဒပြပွဲတုန်းကဓာတ်ဖန်လိုက်မှာကြုံခဲ့တဲ့လူငယ်တွေသူတို့တွေကိုသိချင်ကျွန်မဘလို့လို့သိမှာကျွန်မပေါင်ရင်နှစ်ဖက်စလုံးမှာအဲ့ဒီဝစိမ့်တို့ရငါးချက်ကလုံးဝမပြဘူးတစ်နှစ်ကျော်
ရန်ကုန်မြို့ကလွတ်တရင်တောင်မတ်သူစားရဲ့စစ်ကြောရေးစခန်းပထမဆုံးညအတွေ့အကြုံတွေပါသူဟာဆရာနာရှင်စန့်ကျင်ရေးလူမှုဆန္ဒပြပွဲတွေကိုတရင်လိုက်ခဲ့တဲ့အတွေ့2022ခုနှစ်စက်တင်ဘာ1ရက်နေ့မှာဖမ်းဆီးခံလိုက်ရတာပ
ါကျွန်မကစက်တင်ဘာ2ရက်နေ့မနက်အတွက်ကားလမ်းမဝယ်ထားတာမဲဆောက်ကိုသွားဖို့ဒါပေမဲ့ကျွန်မစက်တင်ဘာ1ရက်နေ့မနက်လဲကြလဲကြဒီအစပူတင်တော့အေးလူငယ်လေးတွေကရွှေတကုံတက်ဖို့လို့ပြောတယ်ဆိုတော့ဟဲငါလည်းရွှေတကုံတက်ချင်လိုက်တာဗောဒီကလေးနှစ်ယောက်နဲ့ကျမရွှေတကုံဘုံသွားတယ်ဖျားဖူးပြီးတော့ကျမပြန်လာပြန်လာတော့ကျမဟဲငါကွယ်စရာရှိတယ်နေလို့တက်စီကားနဲ့ငါလိုက်မယ်ဆိုပြီးအဲ့မှာအားလုံးပေါင်း9ယောက်ပေါ့နော်အကြီးမြင့်နိုင်အောက်လန်းမီးပွိုင်နာအဲ့ဒီမှာပစ္စတိုတနက်ကိုမောင်းတင်နေအတန်ဟိုအရက်ဝတ်တင်နေဘောင်းမီတိုးကြီးပြီးတော့တီးရှပ်ဝတ်ထားတယ်ကာသမားရဲ့တော့ဆွဲပြုတ်ပြီးတော့အမကျမတို့ကားပေါ်ကနေပြီးတော့သူတို့ရှာစရာရှိတယ်ဝုန်းဆိုသူတို့ရှာအိုကျမတို့9ရက်ကိုဒူးထောက်ခိုင်းပြီးတော့ခေါင်းငုတ်ခိုင်းပြီးတော့မှသူတို့ရဲ့စားပေါ့နော်လိုက်ထရက်သူတို့အတင်းတင်တော့တာပဲအဝတ်တင်နေကျမတို့မျက်လုံးတွေကိုစီးပြီးတော့မှအဲ့မှာနေတခါတည်းကျမတို့ကိုလက်နောက်ပြစ်ပြီးလက်ထိတ်ခတ်တာကားပေါ်မှာတော့မြို့သမီးတစ်ယောက်ပါတယ်သူလည်းဖန်ခံထားရစကြောရောက်သွားတယ်မိန်းကလေးရင်စင်းဆိုတော့ကျမကိုလားဆိုရင်ကျမထားလိုက်တဲ့ချင်းအမကျမမျက်နှာကိုဖောင်းမနေတိုက်ပလိုက်ကျမတို့ထူပူသွားတာပဲ
မတ်သူစာကိုစစ်ကောင်စီက2022ခုနှစ်မေလ1ရက်နေ့ကတခါဖမ်းဖို့ကြိုးစားခဲ့ပါတယ်ဒါပေမဲ့အဲ့ဒီအချိန်ကသူ့ကိုဖမ်းမမိလို့ခင်မုန်းဖြစ်သူကိုစစ်တပ်ကဖမ်းသွားခဲ့ပါတယ်။သူ့ရဲ့ခင်မုန်းကလည်းသတင်းတောက်ဟောင်းတယောက်ဖြစ်ပါတယ်။ဒါပေမဲ့ကံကောင်းထောက်မှပြီး၄ရက်ကြာမှစစ်တပ်ကပြန်လွတ်လို့လွတ်လာခဲ့ပါတယ်။အဲ့ဒီနောက်ပိုင်းလုံခြုံရေးအခြေအနေကြောင့်ပြပကိုတင်းရှောင်ဖို့စီစဉ်နေရင်းအခုလိုမတူစာဖမ်းဆီးခံခဲ့ရတာပါ။အဲ့ဒီလိုစီစဉ်တာနဲ့ပတ်သက်ပြီးတော့လည်းသူ့ကိုအပြင်ခေါ်ထုတ်ပြီးနောက်ထပ်ရိုက်နှက်စစ်ဆေးခဲ့ပါတယ်။
ငါရဲ့နေမနဲ့လဲကြာရဲ့ကြာသူစာဆန်းတယ်နေမျက်လုံးစီးပါအောင်ကျမရဲ့အဖေကကျမကိုနာမည်ပေးထားသူစာဆန်းလို့ပေးပေမဲ့ကျမရဲ့မှတ်ပုံတွေထဲမှာသူစာလို့ပဲနာမည်ပါခဲ့တာပေါ့နော်အမှကျမမျက်လုံးစီးခေါ်သွားကျမကိုစတိမာတရက်နေ့ကလိုက်တဲ့စစ်ကြောရေးကန်းနဲ့မဟုတ်တော့ညခင်းပြင်ပေါ်တွေကိုလည်းကျမလမ်းလျှောက်ရတယ်ကွန်ကရစ်ကင်ထားတဲ့မင်းနေရာပေါ်လဲကြာကြာကျမကိုဒူးထောက်ခိုင်းတယ်နေဘယ်လမ်းကြောင်းနဲ့နေဆောက်ကိုသွားမှာဘယ်ဖွဲ့စည်းတွေကနေကိုကူညီတာလဲဘယ်တည်င်းတော့ပြိနေနေတူတူသွားမှာလဲဆိုအဲ့မှကျမကိုရိုက်တော့တာပဲဒီတစ်ခါဝစိမ့်တို့ထိတ်နဲ့ထိုးတာကျမအသားတွေ၃ယောက်လောက်ဖြစ်မယ်ကျိန်လုံးနဲ့လည်းပတ်ရိုက်တယ်တယောက်ကတယောက်ကတော့အဲ့ဝစိမ့်တို့နဲ့ထိုးတာအယမ်းနာတာပဲဝစိမ့်တို့ထိတ်နဲ့လေအပတ်လေထိုးတော့လေအယမ်းနာတာပဲ
ဒရင်တော့တွေကိုသူဖော်စရာမရှိဘူးလို့ပြောလိုက်တဲ့အခါသူ့ရဲ့စစ်ချက်တွေကိုဗီဒီယိုမှတ်တမ်းရိုက်ပြီးဒလန်အဖြစ်ဖြတ်မယ်လို့အချက်ကင်တဲ့အပြင်သူ့ရဲ့သမီးလေးကိုတစကန်လုတ်ပြီးချင်းချောက်ခဲ့တယ်လို့လည်းပြောပါတယ်
ဒီလို timing ငါတို့မင်းနေတယ်ဆိုတာဟုတ်တယ်နေကိုတဲ့ငါတို့တွေရတဲ့ဗီဒီယိုရိုက်ပြီးတော့တဲ့ live မှာတင်လိုက်ရင်းနဲ့နေရတဲ့ငါတို့ကိုပြန်ပြီးတော့ဓာရီကိုခွင့်ပြောနေတယ်ဆိုတဲ့ပုံစံမျိုးတဲ့ချားလူတွေဒလန်လို့နေကိုမြင်ငါတို့ကလုံးလို့ရတယ်ဆိုတာနင်ကျမငိုရောကျမဘာအလက်မှမပြောထားတဲ့ကိစ္စကိုဘာလို့ရိုက်ပြီးတော့တင်ကျမအဲ့တိုင်းမေးလိုက်တဲ့အချိန်မှာတို့ဘာပြောလဲဆိုတော့ဒီလိုပဲလေတဲ့အရှိမဘာမှမပြောထားတဲ့လူတွေတော့ငါတို့ဘလို့ပြီးရိုက်ပြီးတင်ခဲ့တယ်အဲ့ဒါငါတို့ရဲ့ရည်ချင်းပဲလေတဲ့နင်နားလဲထားဖို့လူရတယ်လေနင်ပြောလာအောင်ငါတို့ကလုံးလို့ရတယ်တဲ့နေသမီးကိုခေါ်လာပြီးတော့ငါတို့နေသမီးရှိမှနင့်ကိုရိုက်ပြတယ်ဆိုရင်နင်ဘလောက်ခံနိုင်မှာလဲကျမအဲ့နေတနေကုန်ကျမငိုခဲ့တယ်ကျမသမီးကတကယ်ခေါ်လာခဲ့သည်ရှိတော်ဆိုတော့တွေးလိုက်တိုင်းကျမရင်းနေနာလုံးလို့နောက်ဆုံးသူတို့ကျမကိုမေးလို့မရဘူးတောက်ဆောက်လည်းငိုနေရမှန်းလည်းသိလို့လားမသိကျမကိုအခန်းထဲပြန်ပို့လိုက်တယ
်နောက်နေ့တွေမှာလဲသူ့ကိုတခြားလူတွေက6တခါချော့တလဲနဲ့စစ်ဆေးမေးမြန်းခဲ့တယ်လို့ဆိုပါတယ်စစ်ကြောရေးမှာကိုရဲ့မြောက်နေမှာတော့သူ့စီကလက်ဝေယူသွားပြီးတော့သူ့ကိုတည်င်းယူရင်ဥဆောင်ဆန္ဒပြရာမှာပါဝင်ခဲ့တယ်ဆိုပြီးရဲစခန်းကိုထွက်ချက်ပို့ခဲ့တယ်လို့ဆိုပါတယ်သူ့ကိုလည်းရဲစခန်းအချုပ်ခန်းကိုပို့ခဲ့ပြီးအဲ့ဒီမှာတလနီးပါးနေခဲ့ရပြီးနောက်နိုင်ငံတော်စူပူအောင်လှုံ့ဆော်မှုပုံမှန်905ကကြီးနဲ့နိုဘမာ20ရက်နေ့မှာအလုတ်ကျန်းတဲ့ထောင်တန်းနှစ်နှစ်ချပြီးအင်းစိန်ထောင်ကိုပို့လိုက်ပါတယ်ဤစိန်ထောင်ထဲမှာလဲမြို့သမီးတွေအခွင့်အရေးချိုးဖောက်ခံရတဲ့အတွေ့အကြုံတွေကိုသူကပြောပြပါတယ
် main ကလေးဆောင်တွေကဟော့တိုက်ကြီးလေအဲ့ဒီဟော့တိုက်တွေမှာ CCTV တွေတက်တာအတော်တော်ဆူဆူဝဝပဲအဲ့ဒီကျွန်မအချုပ်မားချုပ်တုံးမှာ CCTV မတက်ဘူးဒါပေမဲ့မားကြလဲရောက် CCTV တွေတက်ထားပြီကျွန်မတို့ကအဲ့ဒီ CCTV တက်တဲ့အဲ့ဟော့တိုက်တွေမှာအဝတ်လဲလဲချုပ်ပြီးလဲရတာလေကျွန်မတို့တွေအိမ်သာတက်ဟော့တိုက်တွေမှာ ပြီးရင်အဲ့အဆောင်မှုတို့ဥစည်းမှုတို့ကမိန်းကလေးတွေကိုလေအဲ့ပြောတာဆိုတာရအရန်ရုပ်ရင်းကြမ်းတမ်းတဲ့စကားတွေပြောတယ်
မတူစာဟာထောင်ထဲမှာလေးလလောက်နေခဲ့ရပြီးနောက်2023ခုနှစ်ဇန်နဝါရီလ4ရက်နေ့မှာလူငိမ့်သက်တာနဲ့ပြန်လည်လွတ်မြောက်လာခဲ့ပါတယ်။လွတ်လာပြီးနောက်ပိုင်းလဲဘဝမလုံခြုံတော့တဲ့အတွက်မတ်လထဲမှာသူထိုင်းနိုင်ငံဘက်ကိုတင်းရှောင်လာခဲ့ပါတယ်။အခုတော့မိသားစုနဲ့အတူမတေချာသေးတဲ့မနှက်ဖြန်တွေကိုကြော်ဖြတ်နေပါပြီ။သူတို့ဘာတိုင်းပြည်မှာအားငယ်မိပေမဲ့စစ်အာဏာရှင်တော်လှန်ရေးမှာပါဝင်ခဲ့ကြသူတွေရဲ့ဘဝတွေအသက်ပေးခဲ့ကြတဲ့လူငယ်တွေနဲ့နှိုင်းရှင်ပြီးကိုကိုကိုပြန်အားတင်းထားတယ်လို့မတူစာကပြောပါတယ်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်အမြန်ရောက်စေခြင်းနဲ့အကြောင်းနဲ့မြန်မာနိုင်ငံကကလေးတွေရဲ့အနာဂတ်ပြန်လည်ကောင်းမွန်လာဖို့မျှော်လင့်မိပါတယ်လို့လည်းမတူစာကပြောပါတယ်ရှင်။နားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။